အခုဆက်ပြီးတော့ချင်းပြည်နယ်ပလောဝစစ်ဘေးရှောင်200ကျော်ဘင်္ဂလားနယ်စပ်ဖက်မှာတောင်တင်နေတဲ့အကြောင်းသတင်းလွှာကိုနှားဆင်ရပါမယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာစစ်ရေးပဋိပက္ခတွေကြောင့်ဒေသခံ200ကျော်အုပ်ရင်ဆွန့်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဖက်မှာစစ်ပီးတင်းရှောင်နေရပါတယ်။ဒါပြင်ပလောဝနယ်ကြောက်တော်ကြားဒေသမှာတင်းရှောင်နေသူတွေလည်းရှိပါတယ်။နယ်စပ်ရောက်ဒုက္ခသည်တွေကိုအေးအေးအဖွဲ့ကအကူအညီပေးထားပြီးတခြားအကူအညီတွေမရသေးဘူးလို့လည်းဆိုပါတယ်။ဒါပြင်ကြောက်တော်ကစစ်ဆောင်တချို့ဟာမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့ဖန်ဆီးခံထားရပြီးစစ်ဆေးခံနေရပါတယ်။ဒီအခြေအနေတွေကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလောဝမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားဖြစ်တဲ့စိုက်ပွဲတွေကြောင့်ပလောဝမြို့နယ်ကင်းတလင်းနဲ့ခမောင်းဝကျေးရွာကရခိုင်နဲ့ခမီးမီတာစုဥယျာဉ်200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာထွက်ပြေးတင်းရှောင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ဒေတာအခြေဆိုင်သတင်းထောက်ကိုမောင်အေးကအခုလိုပြောပါတယ်။
ဒီကုက္ကလနေတာသူရလို့ရှိတယ်ကျွန်တော်တို့ဒီရတဲ့ဆိုင်လေရဆိုရင်အမေလေးနဲ့အားတကယ်များနေရလို့ပါတယ်ခင်ဗျာခင်ဗျာမိတို့အမေကနေရောင်းနေတယ်အကမ်းမင်းရောင်းနေခမောဝါအဒီနေရလို့ပါတယ်အခုတော့ဒီလိုလေအင်းကနေဒီလိုလေရေလေတဲ့စာဝဲမျိုးတွေထောက်ပံ့ထားတယ်ဒီမှာဆက်ကအပလီကေးရှင်းတွေဒီမရှင်းတွေပုံစံတွေကလည်းတော်ပြီးပုံစံဆိုတော့တော်တော်အချင်းတွေ
ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်အဲ့ဒီစစ်ဆောင်တွေရဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခန္တုခကအခုလိုပြောပါတယ
်ဒီလိုကိုကျွန်တော်တို့ရေကျန်းသားမှာဘယ်လိုတောင်းမမှကိုယ်ပြောတာရှိတယ်ဘာလို့လဲတဆုံကားတော့ဘင်္ဂလားဒေ့ရှ်စစ်ဆောင်ကိုစက်ကြဝင်ရောက်လာပြီးဆိုပြီးတော့လည်းကျွန်တော်ကြားတယ်ကြာတော့ဒါမဲ့ဟိုဒီကြားတော့မပြောနိုင်ဘူ
းဇန်နဝါရီလကနေဖေဖော်ဝါရီလ၄ရက်နေ့တွင်တပ်မတော်နဲ့အေအီတို့စိုက်ပွဲကြောင့်ခမောင်းဝရွာ၊ကင်းတလင်းရွာ၊ခေါ်စာချောင်းရွာ၊ကူချောင်းပြားရွာပါဝင်ရွာ900ပြည့်စည်သွားခဲ့တယ်လို့ပလောဝမြို့နယ်ဒေသခံတွေကပြောပါရတယ်။အဲ့ဒီပလောဝဒေသကရွာသားတွေဟာတပ်မတော်နဲ့အေအီတို့စိုက်ပွဲဖြစ်စဉ်တွင်စစ်နဲ့ကြီးတွေနဲ့ပြစ်ခတ်ခံရတဲ့ဘေးကိုကျောင်းလိုက်ပြီးတခြားဒေသကိုသိမ်းချောင်သွားတဲ့သူတွေနေစဉ်ရှိနေစေလို့ပလောဝမြို့နယ်ကဒုက္ခသည်ရေကူညီဆောင်ရွက်သူခိုင်ကျော်နိုင်ကပြောပါရတယ်။
မင်းညာကလည်းကဒီခမောင်းဝါရွာကိုတဝိုင်းကနေလက်နေကြီးနဲ့သူတို့ထက်ပြီးတော့ပြစ်တယ်ဒီခမောင်းဝါနဲ့ဒီကင်းတလင်းဖက်မှာပဲသူတို့ကအချင်းချင်းချင်းမနဲ့ဒီလက်နေကြီးနေပြစ်နေတယ်လို့ပြောရတယ်ပေါ့ကျွန်တော်တို့ဒီကက်မှာတော့တရင်မှာတော့အိမ်ကောင်စုအနည်းဆုံးစူးကားနေငါစုအထိပလဲဝအောက်ပိုင်းကိုတော့ဆင်းနေကြတယ်ဆက်လက်လေးတွေနဲ့ပေါ့ပလဲဝအောက်ပိုင်းတွေဒီကြောက်တော်ကြတယ်ပေါ့နော်ကင်းမာတို့ရွှေကြည်တို့မာလာတို့အေးအစ်ချက်တွေမှာဆင်းပြီးတော့အမျိုးအစုံရှိတဲ့နေရာတွေမှာပဲနေထိုင်နေကြတယ
်ပလဲဝမြို့နယ်တွင်စည်ရေးသိမ်းမှနေမှုကြောင့်ဒီကိုင်းပြည်နယ်ကြောက်တော်မြို့ကိုစိမ်းချောင်လာတဲ့ရှင်လဝရွာသား24ဦးကတော့ဖေဖော်ဝါရီလ4ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာခံရပြီးမတရားတင်ဆက်သွယ်ရေးပုံမှန်ဥပဒေ18/2နဲ့တရားစွဲဆိုခံထားရပါတယ်။ရွာသားတွေပြင်သူတို့ကိုလက်ခံထားတဲ့အင်ဂျင်နူးကလည်းတပ်မတော်ကနေတရားလိုလုပ်ပြီးတရားစွဲထားတာပါ။အခုလိုဖမ်းဆီးတရားစွဲရတဲ့အခြေအနေနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဘက်တွဲဘက်တွင်မှဘူမှုချုပ်စွန်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။စစ်ဘေးတိမ်းရှောင်လို့ဆိုပြီးတော့ဒါထွက်ပြေးလာတဲ့သတင်းတွေနဲ့စစ်ဘေးတိမ်းရှောင်လာတာမှလည်းအိမ်ကောင်စုတွေကလည်းပါပေါ့သူတို့ရန်ထွက်ပြေးလာပြန်ပြီးဖြစ်လိုက်တဲ့အခါမှာကျွန်တော်ထင်ရှားတယ်အဆက်အသွယ်လုံတဲ့လူတွေအစစ်စစ်မှခံနေတော့ခပ်ပြီးအမှင်ကြရတဲ့အတွက်တရားစွဲတာဖြစ်ပါတယ်အခုတော့တရားစွဲတာတော့မဟုတ်ပါဗျာ
လက်ရှိသူတို့တွေကိုစစ်တွေရဲတပ်ဖွဲ့ကနေခုံရုံးဖို့စစ်ဆေးနေစေဖြစ်ပြီးသူခွေမရသေးဘူးလို့အမှုလားရှိနေဦးလှသွန်းကပြောပါတယ
်ကျွန်တော်ကအဲ့ဒီဖက်စစ်ကံရတဲ့ဒီနေ့လဲတော်ပြီးတော့အစ်စ်ကြီးရဲ့အခါမှာတော်ပြီးပြင်ဖို့လုပ်တော့ဆံမှုကဒါအခုလောလောဆယ်ဒီပြင်မပေးနိုင်ဘူးဆိုပြီးတော့ပြောတယ်ကျွန်တော်ကဒီမြန်မာနိုင်ငံရေလက်ဆွဲ80လက်ကားငွေမှာတရားစီရင်ရဲ့ရှင်းလင်းရဲ့အမှုလာရေးဒီကိစ္စတွေရှိတယ်ပြန်တဲ့ဒီမှာစသမရှိဘူးဆိုပြီးကျွန်တော်ကဥပဒေပုံမှန်နဲ့ကြည့်ပြီးထောက်ပြရတယ်ပေါ့နော်ဒါပေမဲ့ဒီကအခုလောလောဆယ်တော့ကျွန်တော်တို့ပြင်မပေးနိုင်သေးဘူးဆိုပြီးတော့ဒီကပြန်ပြောတယ်ရေးကတော့စစ်တွေအဖွဲ့ဖွဲ့လိုက်တယ်ပေါ့နော်အဲ့အဖွဲ့ပြန်ပြီးတော့စစ်တယ်လို့ပြောပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကပလောဝမြို့နယ်ရှင်လဝကျေးရွာထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာတပ်မတော်နဲ့အေအေတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ကနေရှင်လဝဒေသဘက်မှာဖမ်းဆီးစစ်ဆေးမှုတွေတင်းကြပ်လာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုတင်းချောင်လာခဲ့ရာကအဲ့ဒီရွာသားတွေဖမ်းဆီးခံခဲ့ရတာပါရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလောဝမြို့နယ်တွင်မှာတပ်မတော်နဲ့အေအေတို့အကြားစစ်ရေးပဋိပက္ခပြင်းထန်နေစေဖြစ်ပြီးစစ်ရှောင်ထွက်ပြေးတဲ့ဒေသခံရေဆွဲပုံများလာနေသလိုလုံခြုံရေးရဆိုတဲ့စစ်ဆေးမှုတွေကလည်းဘုံဘုံတင်းကြပ်လာနေပါတယ်ခင်ဗျာ